ဆိုးရတာဝန်ရှိသူတွေနိုင်ငံရေးအကဲခတ်တွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကအမဲလိုလိုဆိုးရင်ပူပန်မှုနဲ့စောင့်ကြည့်နေကြတဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုကြီးတစ်ခုပေါ်ပေါက်ခဲ့ပြန်ပါပြီ။ထူးခြားချက်အနေနဲ့ဒီဒီချင်းပေါ်ပေါက်နေတဲ့အကြမ်းဖက်မှုဟာဘာသာရေးလူမျိုးရေးအပေါ်အခြေခံတာမျိုးမဟုတ်ဘဲတည်ဆဲအစိုးရတရက်ကိုအကြမ်းဖက်ပုံကံတိုက်ခိုက်တဲ့ပုံစံမျိုးနဲ့ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။နောက်တစ်ချိန်သမိုင်းဆံမျက်နှာတွေမှာရခိုင်ပြည်နယ်ကဘင်္ဂလီရိုဟင်ဂျာတွေရဲ့ပုံကံမှုလို့ရေးသားကြမဲ့အခုဖြစ်စဉ်မှာအစိုးရနဲ့တပ်မတော်ဘက်ကတော့ပုံကံသူတွေကိုဖော်ထုတ်နှိမ်နှင်းအရေးယူနိုင်ရေးပုံကံမှုပြဿနာကိုဘာသာရေးလူမျိုးရေးပြဿနာအဖြစ်ပြောင်းလဲမသွားအောင်တားဆီးရေးနည်းမြေပြန်လည်တည်ငြိမ်မှုရလာစေရေးစတာတွေကိုစည်ရင်အားစည်ယုံရင်အားအသုံးပြုပြီးဆောင်ရွက်နေကြပြီဖြစ်ပါတယ်ဒီကြမ်းဖက်မှုပြဿနာဘယ်လိုပေါ်ပေါက်လာသလဲပြဿနာကိုဘယ်လိုဖြေရှင်းသင့်သလဲရခိုင်ပြည်နယ်ထဲမှာအေးချမ်းတည်ငြိမ်မှုကိုရောတည်ဆောက်လို့ရနိုင်ပါဦးမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဖြစ်စဉ်အချင်းကိုပြန်ပြောရရင်ပြီးခဲ့တဲ့အောက်တိုဘာလ9ရက်မနက်ပိုင်းရခိုင်ပြည်နယ်မောင်းတော့ KIA နယ်ကနေကြားဆောင်ရဲတပ်ဖွဲ့ကင်းစခန်း3ခုတပြိုင်နက်တည်းဝင်ရောက်တိုက်ခိုက်ခံရတာနဲ့အစပြုပါတယ်အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေမှာရဲတပ်ဖွဲ့ဝင်9ယောက်ကြာဆုံး5ယောက်ဒဏ်ရာရ1ယောက်ပျောက်ဆုံးပါတယ်လက်နက်ငယ်အလက်100ကျော်နဲ့ကြည်စံအတောက်2000ကျော်ဆုံးရှုံးခဲ့ပါတယ်။အကြမ်းဖက်သမားတွေဘက်က6ယောက်သေဆုံးပြီး2ယောက်ကိုအရှင်ဖမ်းဆီးရမိပါတယ်။ဒီကိန်းဂဏန်းကိုကြည့်ရင်ကြီးမားတဲ့အကြမ်းဖက်တိုက်ခိုက်မှုလို့ခေါ်နိုင်ပါတယ်။အဲ့ဒီလိုရခိုင်ပြည်နယ်တွေကအကြမ်းဖက်တိုက်ခိုက်မှုဖြစ်ဖြစ်ချင်းနေမှာကိုပဲဒေါက်ဆန်းစုကြည်ဦးဆောင်ပြီးအစိုးရအဖွဲ့အရေးပေါ်အစည်းအဝေးလုပ်ပါတယ်။အဲ့ဒီအစည်းအဝေးမှာဒေါက်ဆန်းစုကြည်ကအကြမ်းဖက်သမားတွေကိုနှိမ်နင်းရမှာတရားဥပဒေအတိုင်းဆောင်ရွက်ဖို့ညွှန်ကြားပါတယ်။အတိတ်ဘယ်ကတော့သူကအကြမ်းဖက်လို့ကိုကပြန်ပြီးအကြမ်းဖက်ရတယ်ဆိုတာမျိုးဥပဒေမဲ့တရားလက်လွန်မတုတ်ပြန်မိဖို့တတိပေးတာပါ။အဲ့ဒီနောက်ညဘက်မှာပဲသတင်းစာရှင်းလင်းပွဲလုပ်ပြီးပြည်သူတွေကိုရောနိုင်ငံတကာမိသားစုတွေကိုပါအတိပေးပါတယ်။ဖြစ်စဉ်စဖြစ်ဖြစ်ချင်းမှာကိုပဲအကြမ်းဖက်သမားတွေကိုနှိမ်နှင်းဖို့ဆုံးရှုံးသွားတဲ့လက်နက်တွေပြန်ရဖို့နဲ့နေမြေတည်ငြိမ်အေးချမ်းဖို့တက်မတော်ကအကောင့်ထဲပေါ်ဆောင်ရွက်ပါတယ်။အစိုးရဘက်ကတော့ပြန်ကြားရေးဝန်ကြီးကိုဦးဆောင်စေပြီးအခြားဝန်ကြီးဒုဝန်ကြီးတွေပါပါတဲ့အဖွဲ့နဲ့အတူရခိုင်ပြည်နယ်ကိုဆစ်လွတ်ပါတယ်။ရခိုင်ပြည်နယ်မှာနေထိုင်သူတွေဖြစ်ရမှန်ကိုသိရှိဖို့နဲ့ပြဿနာကိုဘာသာရေးလူမျိုးရေးစံနဲ့ပဋိပက္ခအသွင်ပြောင်းမသွားအောင်အချိန်မီတားဆီးနိုင်ဖို့ပါ။နေပြည်တော်မှာလည်းနိုင်ငံတိုင်းဝန်ကြီးဌာနတာဝန်ရှိသူတွေဟာဘင်္ဂလားဒေ့ရှ်တန်ယုံတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအခြေအနေတွေရှင်းပြမြန်မာနိုင်ငံကဒီပြဿနာကိုဖြေရှင်းရမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကူအညီပေးဖို့ဆွေးနွေးညှိနှိုင်းပါတယ
်ပြောရရင်ခုဒီချိန်အကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်စဉ်အတွင်းအစိုးရနဲ့တပ်မတော်ဘက်ကလုံခြုံဆောင်ရွက်ပုံတွေဟာစနစ်ကျပြီးကောင်းမွန်တာတွေ့ရပါတယ်အရင်စစ်အစိုးရလက်ထက်တွေကတော့အခုလိုပြဿနာကြုံရခြင်းအင်အားအလွန်ကျွံသုံးပြီးတုံ့ပြန်တာဒဏ်ပြန်အကြမ်းဖက်တာတွေကြောင့်ရခိုင်ပြည်နယ်ဘက်ကမွတ်စလင်တွေတစ်ဖက်နိုင်ငံနဲ့အလုံးရင်းနဲ့ဝင်ပြေးတဲ့ပြဿနာမျိုးကြုံခဲ့ရဘူးသလိုပြဿနာတွေလည်းပုံမူရှုပ်ထွေးတဲ့အခြေအနေရောက်ခဲ့မှုပါတယ်ဖြစ်စဉ်နဲ့ပတ်သက်ပြီးပြန်သုံးသပ်ကြည့်ရင်အကြမ်းဖက်တိုက်ခိုက်သူတွေဟာလက်နဲ့အပြည့်စုံတပ်ဆင်ထားတဲ့ရဲတပ်ဖွဲ့လိုမျိုးကိုဓာလှန်ဂျင်ဂလိတွေလိုအိမ်လုံးလက်နက်တွေကိုပဲအသုံးပြုပြီးအရဲစွန်းတိုက်ခိုက်ခဲ့တာကိုကြည့်ခြင်းအဖြစ်ပြင်ပနိုင်ငံတကာရဲ့ဆွဲဖက်မှုကူညီထောက်ပံ့မှုဘာတစ်ခုမှရှိမနေဘူးဆိုတာပေါ်လွင်ပါတယ်ဒါတီဆဲအစိုးရကိုအကြမ်းဖက်ပုံကံတိုက်ခိုက်မှုတစ်ခုပါပဲပုံကံမှုဖြစ်လာရတဲ့အကြောင်းရင်းကလည်းအမျိုးမျိုးရှိနိုင်ပါတယ်ဖိနှိပ်မှုတွေရှိပြီးမခံမရနိုင်ဖြစ်လို့ဒါမှမဟုတ်သွေးထိုးလှုံ့ဆော်မှုရှိလို့စသဖြင့်ပါ
တကယ်တော့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းကြားကနေအခုလိုပြဿနာမျိုးပေါ်ပေါက်လာနိုင်တယ်ဆိုတာနိုင်ငံရေးသုတေသီတချို့နဲ့နိုင်ငံရေးအကြက်ကတ်တချို့ခံမှန်းပြောဆိုနေကြတာကြားပါပြီရခိုင်ပြည်နယ်တဲကဒီမွတ်စလင်အတိုင်းဝိုင်းဟာနေရာချင်းချင်းလေးထဲမှာကြောင်ပိတ်ထားသလိုဖြစ်နေတာစည်ရတာပညာမဲ့တာစဉ်စားစင်ကြင်ဉဏ်အားနေတာမြမလူမှုအတိုင်းဝိုင်းနဲ့အဆက်အသွယ်မရှိသလောက်ဖြစ်တာဒေတာထဲမှာလူမျိုးရေးဘာသာရေးမုန်တိမှုတွေလွှမ်းမိုးနေတာစတဲ့အချက်တွေကြောင့်တနည်းနည်းအခုလိုပြဿနာမျိုးပေါ်ပေါက်လာနိုင်တယ်ဆိုပြီးကြိုတင်သုံးသပ်ပြောဆိုခဲ့ကြတာဖြစ်ပါတယ်ဘလိုပဲဖြစ်ဖြစ်အကြမ်းဖက်တိုက်ခိုက်မှုကတော့ဖြစ်သွားပါပြီ။အမေရိကန်လိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလိုမျိုးကမြန်မာအစိုးရနဲ့တက်မတော်ရဲ့လက်ရှိလုတ်ကင်ဆောင်ရွက်နေပုံတွေကိုထောက်ခံအားပေးကြပါတယ်။တပြိုင်နက်တည်းပြဿနာရဲ့မူရင်းစစ်မြစ်ကိုဖော်ထုတ်ဖြေရှာဖြေရှင်းဖို့ကိုလည်းတိုက်တွန်းနေကြပါတယ်။အခုပြဿနာမှာအကြမ်းဖက်သမားတွေကိုနှိမ်နှင်းလိုက်ရုံလက်နက်တွေပြန်လည်သိမ်းဆည်းလိုက်ရုံနဲ့ပြီးမသွားပါဘူး။မူရင်းပြဿနာစစ်မြစ်ကိုရှာဖွေဖော်ထုတ်ပြီးဖြေရှင်းပေးဖို့လိုအပ်နေပါတယ်။တကယ်တော့ပြဿနာတွေကိုအခုလိုအကြမ်းဖက်နည်းနဲ့ဖြေရှင်းဖို့ကြိုးစားတဲ့အကြမ်းဖက်သမားတွေအလွန်မှားရွံ့ပါတယ် တိုင်းပြည်မှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာပြီးရခိုင်ပြည်နယ်ကပြဿနာတွေကိုအကောင်းဆုံးဖြစ်အောင်ဖြေရှင်းဖို့ကြိုးစားနေခြင်းအခုလိုအကြမ်းဖက်မှုလုပ်ခဲ့ကြလို့ပါပဲ
ဒီအတွက်ကျမ်းဘင်္ဂလီရိုဟင်ဂျာမွတ်စလင်အတိုင်းဝဲဟာအခုအကြမ်းဖက်သမားတွေနဲ့အကြမ်းဖက်လုပ်ရကိုဆန့်ကျင်ပြီးဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ကအကောင်အထည်ဖော်နေတဲ့လုပ်ငန်းစဉ်တွေမှာပူးပေါင်းပါဝင်မှုလိုပါတယ်အလားတူရခိုင်တိုင်းသားတွေနဲ့တပ်မတော်ဘက်ကလည်းအကြမ်းဖက်မှုပြဿနာတစ်ခုတည်းကိုမကြည့်ပဲအကြမ်းဖက်မှုပြဿနာဖြစ်ပွားရာဇင်းမြစ်ကိုနားလည်သဘောပေါက်အောင်ကြည့်ပြီးဒေါက်ဆန်းစုကြည်ဦးဆောင်ကောင်ထယ်ဖော်နေတဲ့ရခိုင်ပြည်နယ်ဆိုင်ရာလုပ်ငန်းစဉ်တွေမှာအပြည့်အဝပူးပေါင်းဆောင်ရွက်သင့်ပါတယ်ဒါမှသာအကြမ်းဖက်မှုတွေမုန်းနှီးမှုတွေချုပ်ငြိမ်းတဲ့အေဂျန်တာယာဖွံ့ဖြိုးတိုးတက်တဲ့ရခိုင်ပြည်နယ်ကိုမျှော်မှန်းနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်